အမေရိကန်နိုင်ငံဟာကမ္ဘာမှာ COVID-19 ကူးစက်ခံရသူနဲ့သေဆုံးရသူအရေအတွက်အများဆုံးဖြစ်နေပြီးနေ့စဉ်ကူးစက်မှုနှုန်းကလည်းဆက်ပြီးဆန့်ကျင်တင်နေပါတယ်။တောက်ကြံနေမှာကူးစက်ခံရသူစုစုပေါင်း 86,000 ကျော်ရှိခဲ့ပြီးဒါဟာဒုတိယအကြိမ်နဲ့ကူးစက်ခံရသူ 9,000 ကျော်သွားတာဖြစ်ပါတယ်။ကမ္ဘာတစ်လွှားဒီရောဂါကူးစက်ခံရသူ 14,000 ကျော်ရှိနေပြီးအမေရိကန်နိုင်ငံမှာတော့ 3,000 ခွဲကျော်ရှိနေတယ်လို့ John Hopkins Tech သူစစ်တမ်းမှာဖော်ပြထားပါတယ်။ကူးစက်မှုနှုန်းတိတ်များနေတဲ့ပြည်နယ်တွေကတော့ Arizona, California, Florida, Georgia နဲ့ Texas ပြည်နယ်တွေဖြစ်ပါတယ်။နိုင်ငံမှာ virus ကူးစက်ပြန့်နှံ့မှုထိန်းချုပ်ရေးရှင်းလင်းပြတ်သားတဲ့အစီအစဉ်မရှိသလိုလူလူကြားလှုပ်ရှားသွားလာမှုတွေမှာလည်းမဖြစ်မနေနှကောင်းစည်းတက်ဆင်ဖို့မလိုအပ်တဲ့အခြေအနေမှာကူးစက်မှုတွေကလည်းတိုးလာနေတာဖြစ်ပါတယ်။ American သမ္မတ Donald Trump ကတနင်္ဂနွေ Fox သတင်းဌာနမေးမြန်းကန်အတွက်ဖြေကြားရမှာလူတိုင်းလွတ်လပ်မှုရှိစေချင်တယ်လို့ပြောကြားခဲ့တာပါ။အမေရိကန်နိုင်ငံဟာကမ္ဘာမှာဒီရောဂါကူးစက်မှုအများဆုံးဖြစ်ပြီးဘရာဇီးကကူးစက်ခံရသူ2,000နဲ့ဒုတိယဖြစ်တယ်လို့အိန္ဒိယကတော့ကူးစက်သူ1,000နဲ့တတိယအများဆုံးနေရာမှာရှိနေပါတယ်